အားလုံးပဲမင်္ဂလာခင်ဗျာကျွန်တော်တို့ရဲ့နုပြတတ်တာအတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြောကျိုးစိုးနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးကတော့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာအတွက်ကောင်းတဲ့ပုံဥပမာလေးတွေမိမိတို့ရဲ့ဘဝအတ္တတာလမ်းကြီးကိုဘလို့ရှောက်လို့ရှင်ပို့ပြီးတော့ကောင်းမဲဆိုတဲ့အကြံပြုချက်လေးတွေနဲ့ကြိုးစားပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်လူငယ်လူရွယ်တွေရဲ့ဘဝအတ္တတာကိုတံပိုးထားပြီးတော့တင်ဆက်နေတဲ့အစီအစဉ်လေးဖြစ်ပါတယ်ဘာကြောင့်လဲဆိုတော့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာအင်တာမောက်အရေးကြီးပါတယ်။နောက်တစ်ချိန်မှာတိုင်းပြည်ကိုဥဆောင်မဲ့ပုံကိုယ်တွေမိသားစုကိုဥဆောင်မဲ့ပုံကိုယ်တွေမိမိတို့ရဲ့လူမှုအတိုင်းဝိုင်းမှာဥဆောင်ဥရပြုကြမဲ့ပုံကိုယ်တွေဟာဒီနေ့ခေတ်လူငယ်တွေဖြစ်လို့ပဲဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ရဲ့အစီအစဉ်လေးကနေပြီးတော့လူငယ်လူရွယ်တွေဘဝတက်တာအတွက်အကောင်းဆုံးကြိုးစားပြီးတော့စီစဉ်တင်ဆက်ပေးလျက်ရှိပါတယ်။ဒီတစ်ခေါက်လဲလူငယ်လူရွယ်တွေရဲ့ဘဝအတ္တတာမှာစဉ်းစားဖို့ကောင်းတဲ့အကြောင်းအရာလေးတစ်ခုကိုပြောပြတဲ့အခါမှာအဲလူငယ်လူရွယ်တွေကိုအားပေးသွားမှာဖြစ်ပါတယ်။လူဘဝမှာအသက်ရှင်နေထိုင်တဲ့အခါမှာဆိုင်နှစ်ဆိုင်ရှိပါတယ်။ကိုကနေပြီးတော့လူများတွေကိုမြင်တဲ့အမြင်တစ်မျိုးရှိပါတယ်။လူများတွေကနေပြီးတော့ကိုကိုပြန်ပြီးတော့မြင်တဲ့အမြင်တစ်မျိုးလည်းရှိပါတယ်။အဲ့တော့ဒီအကြောင်းအရာကြီးသိပြောထူးဆန်းပါတယ်။ကျွန်တော်တို့ကမိသားစုမှာနေရဆိုရင်လည်းကိုနဲ့ဖေအမေအကူအမညီငယ်မောင်သူတို့တွေကိုကနေဘလို့ကြည့်မြင်တယ်လဲဆိုတာရှိလာတယ်။အဲ့လိုပဲမိသားစုကနေပြီးတော့နော်ထွက်ပြီးတော့ကြောင်းရောက်ပြီဆိုရင်ကြောင်းမှာဆရာဆရာမရှိရယ်တငယ်ချင်းနေရှိဆိုတော့ကိုကနေပြီးတော့ဆရာဆရာမဒီပုံမှာတငယ်ချင်းနေပုံမှာဘလို့မြင်လဲဆိုတဲ့အမြင်ရှိပါအဲ့ရန်တစ်ဆင့်ကြောင်းပြီးသွားလို့နော်အလုတ်ခွင်ထဲရောက်သွားပြီဆိုလို့ရှိရင်ဟာအလုတ်ထဲမှာကိုယ့်အထက်လူကြီးရှိတယ်ကိုနဲ့တူတွဲပြီးတော့လုံနေလုတ်ဖို့ကန်ပက်တည်းရှိဟာသူတို့တွေကိုဘလို့မြင်လဲနော်ပြီးသွားတဲ့ခါမှာကိုအိမ်အောင်ပြုတ်ဖို့ဖြစ်လာဖြစ်လာပြီဆိုလို့ရှိရင်လဲဟလာကိုယ့်ရဲ့ချစ်သူပုံမှာဟလာကိုယ့်ရဲ့ဇနီးမယားပုံမှာအဲဇနီးမယားနဲ့ဆက်ဆက်တဲ့ဆွေမျိုးတွေအပေါ်မှာနော်ကိုယ့်ရဲ့နေထိုင်ရာပတ်ဝန်းကျင်ပေါ်မှာကျွန်တော်တို့ရဲ့အမြင်ဘလို့ရှိလဲဆိုတာတေချာပြန်စဉ်းစားကြည့်လို့ရှင်အင်မတန်သုံးသပ်ဖို့ကောင်းတဲ့အကြောင်းအရာလေးဖြစ်ပါတယ်။အဲ့ဒီအမှုကျင့်လေးကကျွန်တော်အခုဘာလို့တက်ဆက်တယ်ပြောပါသားလူငယ်လူရဲ့ဘဝအခြေအနေကဒီအကြောင်းအရာလေးကိုကျွန်တော်တို့သဘောပေါက်ထားမယ်ဆိုလို့ရှင်တဖြည်းဖြည်းနဲ့အသက်အရွယ်ရလာလို့ပဲဖြစ်ဖြစ်ကျောင်းနေပြီးွားလို့ပဲဖြစ်ဖြစ်နော်ကျွန်တော်လုပ်ငန်းဝင်ဝင်တာနော်နေအိမ်အောင်ပြုတာအစနော်တခြားသောလူတွေနဲ့ဆက်ဆံတဲ့အခါမှာဒီလူတွေပေါ်မှာကျွန်တော်ဘလို့မျိုးအမြင်နဲ့ထားပြီးအသက်ရှင်ရမလဲဆိုတာအဲကျွန်တော်ကြိုပြီးတော့ပြင်ဆင်ထားလို့ရတဲ့အတွက်ကြောင့်မို့လို့ဖြစ်ပါတယ်စိတ်ပညာရှင်တွေကတော့ပြောတယ်နော်အမြင်နှစ်မျိုးပဲရှိတယ်တဲ့တကူကတော့အကောင်းမြင်ဝါဒတယ်တကူကတော့အဆိုးမြင်ဝါဒတယ်ဒါကတော့အရန်ပညာရဲ့ပိုင်းဆိုင်ဆိုင်ဝါဒပေါ့နော်လူတော်တော်များများကိုဒီသိပ္ပံပညာရှင်တွေအထူးသဖြင့်စိတ်ပညာနဲ့ပတ်သက်တဲ့သိပ္ပံပညာရှင်တွေအထူးအသုံးသက်ပြီးတော့ပြောတာဖြစ်ပါတယ်အဆိုးမြင်ဝါဒီဆိုတာတော့ဒါတော်တော်ကြီးကိုစိတ်ရဲ့အခြေအနေကတော်တော်လေးဆိုးနေလူလူသူတို့တတ်မှတ်တယ်ဘာလို့ဖြစ်သမျှကိစ္စတိုင်းကအကောင်းလို့မတတ်မှတ်နိုင်နောက်ဆုံးထိပေါက်တာတော့သူကကောင်းတယ်လို့ထင်ကြမှထင်တယ်အဲ့လိုလူမျိုးကတကယ်အဆိုးမြင်ဝါဒီလို့ခေါ်အကောင်းမြင်ဝါဒီကတော့ဘလောက်ပဲပြဿနာတွေတက်တက်ဒုက္ခတွေရောက်ရောက်အကုန်လုံးအကောင်းမြင်ပြီးတဲ့လူအဲ့ဒါမျိုးအကောင်းမြင်ဝါဒါလို့ခေါ်ဒါမဲ့ဒါတွေကဒီဂရီအတက်ကြောင်ရှိပါနော်ခလဲမှာတက်ကနေ30ရှိတယ်ဆိုလို့ရှိရင်နော်တက်ဒီအဆိုးမြင်ဝါဒီ30ဒီအကောင်းမြင်ဝါဒီဆိုအဲ့ထဲမှာရှိနေတဲ့1 3 4 5 6ဟလာနှစ်ဆိုလို့ရှိရင်တက်နဲ့အရန်နီးွားတော့အဆိုးမြင်ဝါဒီနားရောက်လာ3တို့4တို့ဟလာ3တို့4ဆိုအဲ့လောက်ကြီးမဟုတ်ဘူးဒါမဲ့နည်းနည်းပါးပါးတော့အဆိုးမြင်ကျင်တယ်အဲဟိုဘက်ထဲမှာ6တို့9တို့ဆိုရင်လည်းအဲ့လိုပဲ30နဲ့နီးွားတော့ဒါဆိုတော့အကောင်းမြင်ဘက်ကိုရောက်တယ်ဒါမဲ့30လောက်လည်းအရာရာတိုင်းကိုအကောင်းတော့မမြင်တယ်ဒါပေမဲ့အကောင်းမြင်တဲ့ဘက်ကိုပို့ပြီးတော့သူတို့ရဲ့ degree ပိုများတယ်လို့အကြံမြင်တတ်မှတ်ဒါစိတ်ပညာရှင်တွေခွဲခြမ်းစိတ်ပြထားတဲ့ပုံစံနဲ့တတ်မှတ်ချက်ဖြစ်ပါဒီကနေ့ကျွန်တော်ကတော့ရိုးရိုးလေးပဲလောကထဲမှာရှိတဲ့လူတဘာဝလေးတွေနဲ့ကျွန်တော်လူငယ်လူရွယ်တွေရဲ့စိတ်အခြေခံလေးတွေပုံမှာစဉ်းစားဆင်ခြင်ပြီးတော့ပြောမှာဖြစ်ပါတယ်အဲ့တော့လောကထဲမှာအသက်ရှင်နေတိုင်းခါမှာပတ်ဝန်းကျင်ဆိုတဲ့အရာကိုကျွန်တော်ကမထိတွေ့လို့မရအောင်အ ਨੇ ဆုံးကျွန်တော်တို့ကိုယ့်အိမ်မှာကိုနေတော့မှကိုယ့်မိသားစုရှိတယ်ကိုမိသားစုကိုပတ်ဝန်းကျင်လို့မတက်မှတ်ဘူးဆိုရင်တော့မှဘေးမှာတော့အိမ်နဲ့အိမ်တော့ရှိမှာခေါင်းရင်အိမ်ရှိမယ်ချင်းရင်ရှိမယ်တိုက်ခန်းဆိုရင်လည်းဘေးမှာတခန်းရှိမယ်အပေါ်မှာတခန်းရှိမယ်အောက်မှာတခန်းရှိမယ်အဲ့ဒီလူနဲ့မဆက်ဆံကျင်လို့မရဘူးကျွန်တော်ဘလို့မှအဲ့ဒီဆက်ကွင်းเนี่ยမလွတ်နိုင်လမ်းပေါ်ဆင်းသွားတယ်လမ်းလျှောက်တယ်အဲ့လမ်းပေါ်မှာကိုတယောက်တည်းလျှောက်နေမှာမဟုတ်เนาะတခြားလူတွေလည်းလျှောက်တယ်ငါတယောက်တည်းလျှောက်နေလျှောက်ချင်သူလို့လျှောက်မယ်ဆိုတော့သူ့ရဲ့လူဝင်တိုက်သွားလို့မရအောင်ပေါ့အိုင်ကိုဘေးမှာလူရှိတာကိုတခါတည်းအားပေးမင်းနဲ့နင်းပြီးတော့လူများကြီးဆင်အောင်လှုပ်လို့လည်းမရအောင်အဲ့ဒီပတ်ဝန်းကျင်ဆိုတဲ့လူဟာရှိနေတဲ့အကြောင်းမလို့အဲ့ဒီလူတွေပေါ်မှာထားတယ်ကျွန်တော်တို့ရဲ့အမြင်ဟာဘလို့မျိုးဖြစ်ပြီးတော့အကောင်းဆုံးရှောက်တင်တယ်လဲဆိုတော့ဒီကနေ့ကျွန်တော်တို့စဉ်းစားသွားမှာဖြစ်ပါတယ်ဟိုတလောကပဲကျွန်တော်အဖြစ်ပြက်လေးတစ်ခုကိုကျွန်တော်ဖတ်လိုက်ရပါတယ်ဒီအဖြစ်ပြက်လေးကိုဖတ်ပြီးတဲ့ခါမှာဒီအကြောင်းကိုကျွန်တော်ခေါင်းထဲမှာရောက်လာပါဘောနော်တားဖားနှစ်ယောက်အဖေရဲ့တားလေးတားလေးက17-22နှစ်အရွယ်ရှိမှာသူတို့နှစ်ယောက်ရထားစီးလာစတားစီးလာတယ်နော်စတားပေါ်တက်လာတယ်တက်လာပြလာ တို့လက်မှတ်ကိုကြည့်ပြီးတော့တို့ကြာရခုံနှစ်ဖက်မှာသွားပြီးတော့တားဖက်နှစ်ယောက်ထိုင်တယ်။တားလေးကကြတော့ဗီရင်မောက်ဘေးမှာထိုင်တယ်။အဖေကတော့ဒီအတွင်းမှာထိုင်တယ်။ယထာဆထွက်သွားတယ်။ဘေးမှာလည်းဘေးခုံနေဘေးခုံနေဘေးခုံနေမှာနော်တခြားသောခီးသွားတယ်ရှိကြ။ဆိုတော့ယထာထွက်ပြီးတော့နော်ဘူတာတွေကနေထွက်ပြီးတော့ဒီမြို့လေးကနေပြီးတော့ထွက်သွားတဲ့ခါကျတော့လေကွင်းမြေနေရောက်သွားတယ်။ရောက်သွားတဲ့ခါကျတော့မိယထာရဲ့ဘေးမှာရှိနေလေကွင်းထဲမှာတစ်ပင်နေရှိတယ်။အဲ့တစ်ပင်နေလေယထာဖျက်သွားတယ်။အဲ့မှာလေကုနာတက်လာတဲ့တားငယ်လေးကသူ့အဖေကိုပြောဖေဖေဖေတဲ့ကြည်စားမအောင်များတဲ့တားတဲ့ယထာပိရင်မောက်ကနေလှမ်းကြည့်လိုက်တော့တစ်ပင်ကကြံငဲ့တယ်ဗျာတဲ့ယထာနောက်ကိုလိုက်မလာကြဘူးတဲ့အဖေကအေးဟုတ်တယ်တားလေးတဲ့တစ်ပင်ကကြံငဲ့တယ်အဲ့လိုပြောတော့ဗျာလူကဒီကောင်လေးဘာလဲပေါ့နော်ဝိုင်းကြည့်အဲ့ဒီချိန်မှာသူ့တားရဲ့ပိရင်မောက်ကနေကြည့်နေကြည့်နေနဲ့အဖေဖေဖေတဲ့ဒီဘာလဲကြည်စားမအောင်ဗျာဟိုးကောင်းငယ်မှာတိန်နေတဲ့သူတို့ကကြောက်တော့ကြားတယ်ယထိုင်းနဲ့အတူတူလိုက်လာတယ်ဗျာတဲ့ကျွန်တော်လှမ်းကြည့်နေတာသူတို့ကအပေါ်မှာရှိရှိနေရတယ်အေးဟုတ်တယ်တားကြီးတားဖားနဲ့ကိုပြောတော့ဘေးကလူတယောက်ကသူ့ရဲ့အဖေကိုဗာလမ်းပြောလိုက်တော့ဒါခမားတားလာတယ်ဟုတ်တယ်ဟာဗျာတဲ့ခမားတားရဲ့မျက်စိကိုလည်းနည်းနည်းပါသွားပြီးတော့ခွဲစိတ်လိုက်ရင်ကောင်းမယ်တဲ့ယထားစီးနေပါရဲ့ဆိုမှတစ်ပင်တွေကကြံခဲ့တယ်ဆိုတော့ခမားတားဒါတော့မမြင်ဘူးလားဗျာတိန်နေကလိုက်လာတယ်လို့ပြောအောင်ခမားတားဒါတော့မမြင်ဘူးလားဗျာလိုအပ်များတဲ့ခမားတားရဲ့မျက်စိကိုသွားပြီးတော့ခွဲစိတ်လိုက်စမ်းပါတော်နေနေရည်တက်တဲ့ပေါ့နော်အမြင်ကတ်လာတော့ပေါ့နော်ယထာစီးပြီးတော့ဒါလေးတော့မသိဘူးလားပေါ့နော်ယထာစီးွားလို့ရှိရင်တစ်ပင်နေကြံခဲ့တယ်တိန်နေလိုက်လာတယ်ဆိုတော့ဒါလူတိုင်းလူတိုင်းယထာစီးွေးတဲ့လူကားစီးတဲ့ပြလဲအကုန်သိနေတာပဲရွှဲ့ပြီးတော့သူပြောလိုက်အဲ့ဒီမှာအဲ့ဒီကလေးလေးရဲ့အဖေကအဲ့လိုပြောတဲ့ပုံကဘာတန်ပြောလိုက်မျက်စိခွဲတာတော့ခွဲပြီးွားပါပြီဗျာတဲ့ပြီးခဲ့တဲ့တပတ်ကကျွန်တော်သားလေးကမျက်စိခွဲပြီးတော့အခုဆေးရွာဆင်းပြီးကျွန်တော်တို့ကအင်းကိုပြန်မလို့ပါတဲ့ကျွန်တော်သားလေးကငငယ်လေးတဲ့မျက်စိမကောင်းတဲ့အတွက်မျက်စိကောင်းကောင်းမမြင်ပါဘူးတဲ့။နော်အသက်ခု17နှစ်အရွယ်ရောက်တဲ့အချိန်မှာအခုနောက်ဆုံးမျက်စိခွဲတဲ့တိတ်ဆောက်ကိုလှုပ်ပြီးွားတဲ့အချိန်ကြောင့်ကျွန်တော်သားယထာစီးပြီးတော့မျက်စိမြင်တာဒီတစ်ခါပထမဆုံးပါပဲဗျာ။ဒါကြောင့်မလို့သူကယထာစီးတဲ့အခါမှာတစ်ပင်နေလည်းမမြင်ဘူး၊တိန်နေလည်းမမြင်ဘူး။ကိုယ်ကပြောဟင်ကျွန်တော်မျက်နှာတော့အခုမှသူကမြင်ဘူးတဲ့ကလေးပါဗျာ။ပြောလိုက်တော့ဟာဟိုပုဂ္ဂိုလ်ကတအားအာနာပါနော်။သူကတော့မသိဘူးတော့ဒီတက်ငယ်တဲ့ကလေးတော်မှတိတဲ့ကိစ္စလေးကိုဒီကလေးကရေးကြီးခွင်ကျဲပြောနေတဲ့အတွက်ကြောင့်မသူကနေပြောလိုက်တယ်အဲ့တော့သူ့အဖေကရှင်းပြလိုက်တော့မှသူလည်းရှက်ရှက်နဲ့သူ့ရထားကုန်လေးမှာပြန်ပြီးတော့ထိုင်လိုက်တယ်ဆိုတာအဲ့ဒီအဖြစ်ပြက်လေးကိုတွားပြီးတော့ကျွန်တော်ဖတ်မိလိုက်ဖတ်မိလိုက်တဲ့ခါကျတော့ကျွန်တော်တို့နဲ့ကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့ဆက်သွယ်မှုကျွန်တော်တို့ပတ်ဝန်းကျင်မှာဖြစ်ပျက်နေတဲ့အဖြစ်ပြက်တွေပေါ်မှာကျွန်တော်တို့ရဲ့မြင်နေတဲ့ပုံစံတွေဟာဘလို့ပုံစံတွေရှိလဲဆိုတာကိုကျွန်တော်ပြန်ပြီးတော့သုံးသပ်ဖို့ရန်အတွက်အင်မတန်အရေးကြီးရဲဆိုတော့ဒီနေ့မှာနားလည်တော့ပေါ့ပါရဒါကြောင့်မို့ကျွန်တော်တို့ကိုယ်တိုင်ကကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေအပေါ်မှာကျွန်တော်ဘယ်လိုမြင်လဲဟုတ်လားခလေးလေးလည်းကျွန်တော်တို့တစ်ခါမှမမြင်ဘူးခလေးလေးရဲ့အဖေလည်းကျွန်တော်တို့တစ်ခါမမြင်သူတို့ရထားတော့တက်လာသူတို့အင်မတန်ထူးဆန်းတဲ့စကားလုံးတွေပြောနေတယ်ဟုတ်လားလူသားမန်နေအောင်နားလေတဲ့သဘောပေါက်တဲ့ဟာကိုသူတို့ကကြီးကြီးကျယ်ပြောနေတော့ခုလူကမနေနိုင်တော့ဝင်ပြီးတော့ပြောလိုက်မိအဲ့ဒီလိုပဲကျွန်တော်တို့ပတ်ဝန်းကျင်လူငယ်လူရွယ်ရဲ့ဘဝအတ္တတာမှာကျွန်တော်တို့ရှောက်လန်းတဲ့ဘဝအတ္တတာမှာအဲ့ဒီလိုကျွန်တော်တို့တစ်ခါကြရင်ကျွန်တော်တို့အတွက်အင်မတန်ရိုးစင်းပြီးတော့နော်ကျွန်တော်တို့တွေးလိုက်တဲ့လူတွေရဲ့ဘဝအတ္တတာမှာသူတို့ထူးထူးဆန်းဆန်းနဲ့ပြောနေတဲ့အကြောင်းအရာတွေရှိရင်လေကျွန်တော်တို့ဘယ်လိုတုံ့ပြန်မလဲဆိုတဲ့စိတ်ထားမျိုးနဲ့ဒီနေ့ကျွန်တော်တို့ရဲ့ဘဝအတ္တတာကိုကျွန်တော်တို့စဉ်းစားပြီးတော့ခွန်အားယူရအောင်စဉ်းစားပြီးတော့ကျွန်တော်တို့ပြင်ဆင်ရအောင်ဒီတက်ထူးဆန်းတဲ့အကြောင်းအရာတွေဒီတက်ရှုမြင်သုံးသပ်ဖို့ကောင်းတဲ့အကြောင်းအရာတွေအများကြီးကျွန်တော်တို့ရဲ့ဘဝအတ္တတာမှာရှိနေပါတယ်အဲ့တော့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာအတွက်ဒီအဖြစ်ပြက်လေးကိုကြည့်ပြီးတဲ့အခါမှာပထမဦးဆုံးတော့ဆုံးဖြတ်ချက်ကိုစောစောစီးမချလိုက်ပါနဲ့လို့ကျွန်တော်ဒီနေရာပြောလိုပါတယ်ကိုယ့်ရဲ့တငယ်ချင်းနဲ့ပဲဖြစ်အရန်ခင်နဲ့တငယ်ချင်းနဲ့ပဲဖြစ်မခင်တခင်တငယ်ချင်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့လှုပ်ဖော်ကင်ဖက်တီနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ဘဝတက်တာခီးရှောက်လန်းတဲ့ခါမှာတခါရင်သူတို့စီကနေပေါ့အထူးအဆန်းလေးကြီးကျွန်တော်ကြုံလို့ရှင်လဲဆုံးဖြတ်ချက်မမြင်နဲ့ဘာဖြစ်လို့များဒီကိစ္စဖြစ်တာလဲဆိုတော့ကျွန်တော်အရင်ဆုံးစဉ်းစားပါနော်တချို့ကိစ္စတွေကကိုယ့်ရဲ့ခင်နဲ့တငယ်ချင်းကိုယ့်ရဲ့လှုပ်ဖော်ကင်ဖက်ထူးထူးဆန်းဆန်းလှုပ်လိုက်တဲ့ရဟောင်းငေါ့လှုပ်နေတာပဲငေါ့တိုက်ခိုက်နေရပဲလို့အရင်ဆုံးမတွေးလိုက်ပါနဲ့ဘာဖြစ်လို့များသူ့ဒါကိုလှုပ်တာလဲဆိုတော့မှတ်ထားလိုက်ပြီးတော့စိတ်အေးနဲ့ပြန်စဉ်းစားပြီးတော့သူဘာအကြောင်းကြောင့်လှုပ်တာလဲဆိုတော့တဖြည်းနဲ့ပြန်စုံစမ်းရင်တခါကြလို့ရှင်အဖြေထွက်လာတတ်ပါတယ်ဒါမှမဟုတ်တခါကြလို့ရှင်ကျွန်တော်တို့ကတော့တငယ်ချင်းတွေပဲဖြစ်အရင်ဆုံးကိုနားမလည်လိုက်ဘူးဆိုလို့ရှင်ဟာဒီလူငေါ့တတ်တမတ်တိုက်ခိုက်နေတာပဲလို့စိတ်ထဲမှာမြင်ပြီးတော့သူ့ပုံမှာတခါလဲတတ်မှတ်လိုက်တယ်ဟာဒီလူကတော့ငါရန်သူပဲငါမိတ်ဆွေမဟုတ်ဘူးဆိုပြီးတော့အဲ့လိုမျိုးလှုပ်ပြီးနောက်ပိုင်းကျတော့မှဩဒီလူရဲ့လှုပ်ပုံဟာဒီလိုရှိပါလားဆိုတာပြန်ပြီးတော့သဘောပေါက်နိုင်တဲ့အခြေအနေတွေအများကြီးပဲကျွန်တော်တို့ရဲ့ဘဝအတ္တမှာရှိပါတယ်။ဒါကြောင့်မလို့ဆုံးဖြတ်ချက်ကိုမြင်မြန်ချပြီးတဲ့အခါမှာကျွန်တော်တို့ရဲ့ပတ်ဝန်းကျင်အလူတွေကိုကျွန်တော်တို့မဆုံးဖြတ်လိုက်ပါနဲ့ ပဝင်းချင်းမှာရှိနေတဲ့လူတွေကျွန်တော်တို့ရဲ့မိတ်ဆွေတငယ်ချင်းတွေကျွန်တော်တတက်လုံးပေါင်းသင်းဆက်ဆံသွားရမယ်တငယ်ချင်းမိတ်ဆွေတွေဖြစ်ပါတယ်ဒါကြောင့်မလို့သူတို့မှလည်းသူတို့အကြောင်းလေးရှိတယ်တခါကျရင်လည်းကျွန်တော်တို့ကိုယ်တိုင်လည်းခုဒုက္ခနဲ့ကိုဖြစ်တဲ့အတွက်ကြောင့်မလို့လူများတွေနားမလည်နိုင်တဲ့အလုပ်တွေလည်းကျွန်တော်ကိုယ်တိုင်တခါကျရင်လှုပ်တယ်ဟုတ်လားတခါကျလို့ရှိရင်တငယ်တယောက်နှုတ်ဆက်စကားပြောမှကိုပြန်ပြီးမပြောနိုင်ဟုတ်လားအာကိုမှလည်းကိုရဲ့အခြေအနေရှိတယ်ဥပမာအပြင်အလေးအယံသွားခြင်းတဲ့အခြေအနေတို့စားတဲ့ဖြစ်ပေါ့နော်ပါဇက်ထဲမှာကိုငုံထားလာကိုမှလည်းအချင်းနေမှုအဲ့ဒါမျိုးဆိုရင်ဟိုတငယ်ချင်းကဟာငါနှုတ်ဆက်ရသားနဲ့ဘာလို့ပြန်မနှုတ်ဆက်တယ်လဲချက်ချင်းဆုံးဖြတ်လိုက်ရမယ်ဆိုလို့ရှင်တော့ဟာကို့ကိုသူတို့လည်းစင်နေရပယ်လိုက်မှာအဲ့ဒီလိုအချင်းနေအမှုမှုလေးရှိရတဲ့ကြောင့်မလို့ဆုံးဖြတ်ချက်မြင်မြန်နဲ့မသွားပဲနဲ့ဒီလူဒီပုံမှာကိုကနေပြောဘလို့ရှုမြင်ပြီးတော့နော်ဟာသူ့မှာဘလို့အခက်အခဲများရှိနေလဲလို့စဉ်းစားပြီးတဲ့အခါမှာအဲဒီလူတွေနဲ့ကျွန်တော်တို့ဆက်ဆံပြီးတော့တွားဖို့ရန်အတွက်ဖြစ်ပါတယ်ဒါကြောင့်မလို့ဒီနေ့နုပြတတအတုဇာကဏအစီအစဉ်ကိုနားထောင်နေတဲ့လူငယ်လေးတွေအတွက်စိတ်မြန်မြန်နဲ့စိတ်ထဲမှာကိုယ်နဲ့ဆက်ဆံနေရတဲ့ကိုယ့်ရဲ့ပတ်ဝန်းကျင်လူနဲ့တွေ့တဲ့အခါမှာဘုံစာကြီးဆုံးဖြတ်ချက်ကိုမချဘဲနဲ့အော်ဒီလူမှဘလို့အခက်အခဲများရှိလဲဆိုတာမျိုးကျွန်တော်စဉ်းစားပြီးတော့စိတ်အေးလက်အေးနဲ့တုံးသက်ပြီးတဲ့အခါမှာသူတို့နဲ့ဆက်ဆံသွားလာဖို့ရန်အတွက်အရေးကြီးလာပါတယ်လူအတိုင်းဝိုင်းထဲမှာအလုတ်အကင်ထဲမှာမိသားစုထဲမှာအဲ့ဒီသဘောတရားဟာအင်မတန်အရေးကြီးပါတယ်ဆိုတဲ့အကြောင်းကိုဒီနေ့အဲဒီအဖြစ်ပြက်လေးကိုပြောပြီးတော့ကျွန်တော်တိုက်တွန်းလိုက်ချင်ပါတယ်။ဒါကြောင့်မလို့လူပြတ်တတအတုဇာကဏအစီအစဉ်နားဆောင်နေကြတဲ့လူငယ်လူရွယ်ရောက်စီရင်အသက်တာမှာလဲကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေပေါ်မှာအများအစိုးမြင်မများပဲနဲ့အကောင်းမြင်များများလေးနဲ့မြင်ပြီးတဲ့အခါမှာစိတ်ရှိရှိနဲ့ဆုံးဖြတ်ချက်ကိုများများမချပဲနဲ့အကောင်းဆုံးထိမ့်သိမ့်ပြီးတော့ဆက်ဆံရေးကိုတည်ဆောက်နိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ပါစေလို့ကျွန်တော်ကဒီအဖြစ်ပြက်လေးကိုပြောပြီးတော့လမ်းညွှန်မှုလေးလက်ဆောင်ပေးလိုက်ချင်ပါတယ်။ကျွန်တော်တို့ရဲ့နှုတ်ပြတ်တတဒုစရာကဏ္ဍဆိုတဲ့အစီအစဉ်လေးကိုနားထောင်တဲ့အတွက်အရောက်စီတိုင်းကိုထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်နာမည်ကတော့ဒေစာဖြစ်ပါတယ်။နှုတ်ပြတ်တတအတုစရာကဏ္ဍအစီအစဉ်ရဲ့အစီအစဉ်တင်ဆက်သူဖြစ်ပါတယ်။အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။